ာစောင့်မျှော်နေကြတဲ့2020ရွေးကောက်ပွဲအပြီးမှာအာနာယ NLD ပါတီဟာအရင်ရွေးကောက်ပွဲတုန်းကလိုပဲတောင်ပြိုကမ်းပြိုအနေထားနဲ့ဒုတိယကြိမ်အောင်ပွဲခံနိုင်ခဲ့ပါတယ
် probably contributed greatly to the NLD win. I think many people were frightened by the language that the military came out with, the tone, and so they first of all came out in large numbers.
ဒီလို2020ရွေးကောက်ပွဲမှာ NLD ပါတီအောင်ပွဲခံနိုင်ခဲ့တာကဘာကတည်တဲ့လူလူကောင်းဆောင်ဒေါံဆန်းစုကြည်ကိုလူလူရဲ့ချစ်ခင်လေးစားမှုတွေကြောင့်အပြင်ရွေးကောက်ပွဲမတိုင်ခင်ရပ်ပိုင်းအလိုမှာစစ်တပ်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလူသိရှင်ကြားဝေဖန်ခဲ့တဲ့ဖြစ်ရပ်ကမဲဆန္ဒရှင်တွေရဲ့စိုးရိမ်ပူပန်မှုတွေကိုမြင့်တက်လာစေပြီး NLD ပါတီကိုဝိုင်းဝန်းထောက်ခံပေးပေးခဲ့ကြတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့ထင်ကြောင်းစစ်အစိုးရလက်ထက်ကရန်ကုန်မြို့အမေရိကန်တန်ယုံမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Miss Priscilla Club ကပြောသွားတာ
ပါ It increased the vote for the NLD so the military really sort of shot itself in the foot this time around
တမိုင်းဆိုတာတပတ်လေတတ်တယ်ဆိုတဲ့ဆိုယိုးစကားအတိုင်း1988ခုနှစ်အရေးခင်းတဲ့1990ပြည့်နှစ်ပါတီစုံရွေးကောက်ပွဲတွေကိုတိမိလိုက်သူတွေအတွက်တော့ရွေးကောက်ပွဲကာလအတွင်းမှာစစ်တပ်ရဲ့လုပ်ရည်တွေဟာစိုးရင်ပူပန်စရာထိတ်လန့်စရာဖြစ်စေခဲ့တာမမှားပါဘူး1988ခုနှစ်မှာမြန်မာနိုင်ငံကို26နှစ်တာအုပ်ချုပ်ခဲ့တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီရဲ့တပါတီအုပ်ချုပ်မှုချုပ်နှိမ်ခဲ့ပြီးအာဏာသိမ်းစစ်အစိုးရဟာနဝတာလို့အမည်တွင်လာမဲ့နိုင်ငံတော်ငြိမ်ဝှေ့ပြည်ပြားမှုတိဆောက်ရေးအဖွဲ့ကိုဖွဲ့စည်းကြောင်းကြေညာလိုက်ပါတယ်1988ခုနှစ်စက်တင်ဘာလ17ရက်မှာဒီနဝတာအဖွဲ့ဟာနိုင်ငံတဝမ်းမှာအဖက်ဖက်ကယိုယွင်းနေတဲ့အခြေအနေကိုအချိန်မီထိမ့်သိမ့်မှုတပ်မတော်ကနိုင်ငံတော်အာဏာအရက်ကိုရယူလိုက်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။အဲဒီလိုကြေညာပြီးတဲ့နောက်မှာနဝတအဖွဲ့ဥက္ကဋ္ဌနဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးစောမဟာတပ်မတော်အနေနဲ့နိုင်ငံတော်အာဏာကိုကြာရှည်စွာရယူထားဖို့ဆန္ဒမရှိကြောင်းလည်းလူသိရှင်ကြားကြေညာပေးခဲ့တာပါ။နဝတဆိုရဟာ1990ပြည့်နှစ်မေလ29ရက်မှာပါတီစုံရွေးကောက်ပွဲကျင်းပခဲ့ချိန်မှာတော့88အရေးခင်းအတွက်မှာလူလူထောက်ခံမှုရလာတဲ့ NLD ပါတီခေါင်းဆောင်ဒေါံဆန်းစုကြည်နဲ့ပါလီမန်ဒီမိုကရေစီခက်ကအောင်မြင်တဲ့နိုင်ငံရေးသမားတဦးဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဦးနုရုံနှစ်ဦးစလုံးကိုနေအိမ်မှာအကြေကျုပ်ချထားခဲ့တာပါဒီ1990ပြည့်နှစ်ရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း93ပါတီကအမတ်လောင်2200ကျော်ပါဝင်ရှင်ပြိုင်ခဲ့ကြပြီးအာနာသိန်းစစ်ခေါင်းဆောင်တွေဟာရခိုင်မြမဆိုရှယ်လစ်ပါတီရဲ့နေရာကိုဆက်ခံနဲ့တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီNUP ခေါ်တာဆညပါတီကိုအနိုင်ရဖို့ရည်မှန်းညက်ရှိခဲ့တယ်လို့နိုင်ငံသားသတင်းမီဒီယာတွေမှာရေးသားထားတာတွေ့ရပါတယ်။မဲဆွယ်စည်းရုံးတဲ့ကာလတစ်လျှောက်မှာလူအများစုဝေးကွင်းနဲ့ဟောပြောကွင်းသတင်းမီဒီယာတွေရဲ့လွတ်လပ်စွာရေးသားခွင့်တွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားခဲ့ပေမဲ့ NLD ပါတီဟာအမတ်နေရာပေါင်း392နေရာအထိအနိုင်ရခဲ့ပြီးပြိုင်ဘက် NUP ပါတီကတော့10နေရာပဲအနိုင်ရခဲ့ပါတယ်။အလားတူရှမ်းတိုင်းရင်းသားပါတီ SNLD နဲ့ရခိုင်တိုင်းရင်းသားပါတီ Arakan League for Democracy တို့ကလည်းအမတ်နေရာ23နေရာနဲ့17နေရာအသီးသီးအနိုင်ရခဲ့တာတွေ့ရပါတယ်။အာနာသိန်းနဝတအစိုးရဟာအစပိုင်းမှာရွေးကောက်ပွဲရလဒ်တွေကိုလက်ခံကျူဆွခဲ့ပေမဲ့နောက်ပိုင်းမှာတော့1990ပြည့်နှစ်ရွေးကောက်ပွဲရလဒ်တွေကိုဖျက်သိမ်းကြောင်းကြေညာခဲ့ပြီးရွေးကောက်ခံအမတ်တွေကိုလည်းဖမ်းဆီးထိန်းသိမ်းတာတွေလုပ်လာခဲ့ပါတယ်။ပြည်ပကိုထွက်ပြေးခဲ့ရတဲ့ရွေးကောက်ခံအမတ်ချုပ်ဟာပြပရောက်မြန်မာနိုင်ငံအစိုးရဖွဲ့ NCUB ကိုဖွဲ့စည်းတည်ထောင်ခဲ့ကြပြီး88အရေးခင်းတွင်ကပါဝင်လှုပ်ရှားခဲ့တဲ့လူငယ်ကျောင်းသားတွေကလည်းတောခုခဲ့ကြပါဗျ။နဝတအစိုးရရဲ့ရွေးကောက်ပွဲပြီးနှစ်လအကြာမှာထုတ်ပြန်ခဲ့တဲ့ကြေညာချက်အရပြည်ထောင်စုမပြုတ်ကွဲရေးအတွက်နိုင်ငံတော်အာဏာကိုဆက်လက်ရယူထားမှာဖြစ်ကြောင်းနိုင်ငံတကာကိုအသိပေးခဲ့ပြီးအဲဒီနောက်မှာတော့သမရဟောင်းဦးသိန်းစိန်ကောင်းတောင်နဲ့အရတားတပိုင်းအစိုးရတက်လာတဲ့အထိနိုင်ငံကိုနှစ်ပေါင်း30ကျော်အုပ်ချုပ်ခဲ့တာပါမျက်မှောက်ခေတ်မှာကျင်းပခဲ့တဲ့2015နဲ့2020ရွေးကောက်ပွဲရလဒ်တွေကိုပြန်ကြည့်မယ်ဆိုရင် NLD ပါတီဟာတောင်ပြိုကမ်းပြိုအနိုင်ရပြီးစစ်အစိုးရကြောတောက်နောက်ခံနဲ့ဖွဲ့စည်းထားတဲ့ပါတီကထင်သလောက်အောင်မြင်မှုမရတာအပြင်တိုင်းရင်းသားပါတီတွေကရခိုင်နဲ့ရှမ်းပါတီတွေဒေသခံလူလူရဲ့ထောက်ခံမှုအများဆုံးရခဲ့တာတွေအားလုံးဟာလုံခဲ့တဲ့နှစ်ပေါင်း30ကအချိန်အတိုင်းမပြောင်းလဲသေးတာကိုတွေ့နိုင်ပါတယ်။လက်ရှိစစ်ကောင်းဆောင်တွေရဲ့ရွေးကောက်ပွဲမတိုင်ခင်လုံရဲအချုပ်ဟာအတိတ်ကဖြစ်ရက်တွေကိုပြန်ပြောင်းတရိယာစီသလိုပဲတမိုင်းတကြော့ပြန်မလာအောင်လူလူကပါဝင်လှုပ်ဆောင်ကြဖို့တရိပေးခေါင်းလောင်းတံတစ်ခုဖြစ်ခဲ့တယ်ဆိုတာကို ခု2020ရွေးကောက်ပွဲရဲ့ရလဒ်တွေကတက်သေးပြနေတဲ့အကြောင်းအခုတစ်ပတ်သမိုင်းနဲ့ကပြစ်စုံပန်အစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ